Democratic Party ကို computer internet ဖောက်သွင်းမှုတွေလုပ်နေတယ်ဆိုရက်ဆက်ဆံမှုနဲ့ပတ်သက်ပြီးစက်တင်ဘာလတုန်းကရုရှားသမ္မတ Vladimir Putin နဲ့သူပြောဆိုခဲ့ကြောင်းနဲ့ဒီနောက်ပိုင်းမှာဖောက်သွင်းခိုးယူမှုတွေဆက်ပြီးလုပ်တာမတွေ့ရတော့ဘူးလို့ American သမ္မတ Barack Obama ကသမ္မတအင်ဂျီမန်နှစ်ဆင်ပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးပါပြောကြားလိုက်ပါတယ်။အခုလိုဖောက်သွင်းခိုးယူမှုကြောင့် Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ Hillary Clinton အရေးရှုံးနေခဲ့ရတယ်လို့ယူဆပါသလားဆိုတဲ့အမေးကိုတော့သူကတိုက်ရိုက်မဖြေချခဲ့ပါဘူး။ဒီကိစ္စအတွက်ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါစေလို့ပြောကြားခဲ့တာပါ။ Democratic Party ရဲ့ဦးဆောင်မှုဟာအဖောက်ထွင်းခံရရတဲ့ဆိုတာအတီးတူကြောင့်တစ်ချိန်ကသမ္မတ Obama ကဖော်ထုတ်ပြောဆိုခဲ့ပါတယ်။ရည်ရွယ်ချက်ဒါမှမဟုတ်အဓိပ္ပာယ်ကောက်ယူတာတွေမပါဘဲဒီအကြောင်းကိုသက်ဆိုင်ရာတွေကိုတည်ဖို့အတွက်သူ့အစိုးရအဖွဲ့ကထုတ်ဖော်ပြောဆိုခဲ့တယ်လို့ပြောတာပါ။ကျေကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသူစိုးရင်ကြောင်းနဲ့အခုဖြစ်ဟာနည်းနည်းရှုပ်ထွေးတဲ့တချို့လောက်တာမျိုးလို့ပြောတာမဟုတ်ပါဘူးလို့လည်းသမ္မတကပြောပါတယ်။အဖောက်ထွင်းခံရတဲ့ Democratic Party ရဲ့ email ဆိုတာဟာသံလန်နေစဉ်ရင်းနေကြတွေကိုဖောက်ထွင်းတာဖြစ်ပြီးတချို့ဟာအနည်းအထိုင်ရခက်စင်တာမျိုးတွေပါပေမဲ့အခုလိုတင်လိုက်တဲ့အတွက်ကြောင့်ရွေးကောက်ပွဲကိုဘယ်လို့မှမထိခိုက်ဘူးဆိုတာတေချာစေခြင်းဖြစ်ကြောင်းလည်းပြောပါတယ်။ computer ပေါက်ကြောင်းမှုတွေနဲ့ပတ်သက်ပြီးအကျိုးဆက်တွေနဲ့သူနေပါတဲ့ဘီသူသမရပူတင်နဲ့ဒါပြောဆိုခဲ့တာမဟုတ်ဘဲတရုတ်သမရရှီကျင့်ပင်နဲ့ပါပြောဆိုခဲ့တယ်လို့လည်းပြောဆိုလိုက်တာပါ